American Tiran Su မှာ coronavirus ကာယကကြောင့်ပိတ်ထားရတဲ့ဘာသာရေးဝတ်ပြုဆူတောင်းတဲ့နေရာတွေကိုဒီသတင်းဖတ်ကုံမှာပြန်ပြီးဖွင့်ပေးဖို့သမ္မတ Donald Trump ကပြည်내အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းလိုက်ပြီးဒီတိုက်တွန်းချက်ကိုပြည်내အုပ်ချုပ်ရေးမှုတွေကမလိုက်နာဘဲဖွင့်မပေးရင်လည်းသမ္မတကပဲဖွင့်ပေးမှာဖြစ်ကြောင်းတောက်ကြံနေသမ္မတအင်ဗျူသတင်းစာရှင်းလင်းပွဲမှာသမ္မတကသတိပေးလိုက်ပါတယ
် Today I'm identifying houses of worship churches synagogue and mosques as essential places that provide essential services
ဘာသာရေးဝတ်ပြုတဲ့နေရာတွေ၊ခရီးဖျားချောင်းတွေ၊ဂျူးဖျားချောင်းတွေနဲ့ဘလီဝတ်ချောင်းတွေကိုမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးရမယ်။လိုအပ်တဲ့နေရာတွေဖြစ်နေဒီကနေ့သတ်မှတ်လိုက်တယ်လို့သမရကပြောသွားတာပါ။ကိုရိုနာဗိုင်းရပмикစ်ကာယကကူးစက်မှုမရှိအောင်ကန့်သတ်ပိတ်ပင်မှုတွေကိုနိုင်ငံတွင်းမှာတဖြည်းဖြည်းဖြေလျှော့ပေးနေရမှာမရှိမဖြစ်အရေးပါတဲ့နေရာတွေကိုပြန်ပြီးဖွင့်ပေးနေတာဖြစ်ပါတယ်။တချို့အုပ်ချုပ်ရေးမှုတွေကဘာသာရေးဝတ်ပြုတဲ့နေရာတွေကိုအရက်ဆိုင်တွေလောက်အရေးပါတဲ့နေရာဖြစ်မတတ်မှတ်ကြတဲ့အတွက်အခုလိုတတ်မှတ်ပေးရတာဖြစ်ကြောင်းသမရကပြောခဲ့တယ်လို့ဒီဘာသာရေးဝတ်ပြုဆူတောင်းတဲ့နေရာတွေကိုအတက်နိုင်ဆုံးအ мян ပြန်ဖွင့်ပေးဖို့ပါအုပ်ချုပ်ရေးမှုတွေကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားတန်ပေါင်းများစွာရဲ့လူမှုဘဝအတွက်ဘာသာရေးလက်ကင်ထားမှုကအရေးပါကြောင်းနဲ့ဘာသာအသီးသီးကဝန်ဆောင်မှုပေးနေသူတွေကလည်းသူတို့ရဲ့ဝတ်ပြုဆူတောင်းတဲ့နေရာတွေမှာကိုပရိသတ်လာပြီးဆူဝေးတာဆူတောင်းတာတွေကိုဘေးအန္တရာယ်ကင်းအောင်လုပ်ပေးဖို့လည်းပန်ကြားခဲ့ပါတယ်။